ယူကရိန်းမှာရုရှားရဲ့ထိုးစစ်ဆင်မှုတွေကိုနောက်လာမယ့်ငြိမ်းချမ်းရေးဆွေးနွေးပွဲတွေအတွက်ရန်နာပေးမှာမဟုတ်ဘူးလို့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဗရော့ဖ်ကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။ယူကရိန်းနဲ့ပြုလုပ်နေတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေဟာထင်သလောက်တိုးတက်မှုမြန်မြန်မရဘူးလို့ရုရှားအရာရှိတွေကပြောသလိုရုရှားတပ်တွေကယူကရိန်းမှာစစ်ရာဇဝတ်မှုတွေမကျူးလွန်ဘဲနဲ့ကျူးလွန်နေတယ်လို့စွပ်စွဲပြီးငြိမ်းချမ်းရေးဆွေးနွေးပွဲကိုအနောက်နိုင်ငံတွေကလမ်းလွဲအောင်လုပ်နေတယ်လို့လည်းဆွပ်စွဲပြောဆိုခဲ့ပါတယ်။ဒါအပြင်ရုရှားအနေနဲ့ယူကရိန်းနဲ့ဆက်ပြီးဆွေးနွေးစရာအကြောင်းမမြင်ကြောင်းဒါပေမဲ့ဆွေးနွေးပွဲတွေပြန်ပြီးလုပ်လာမယ်ဆိုရင်လည်းရုရှားဘက်ကစီးတိုက်ခိုက်မှုကိုရပ်ဆိုင်ထားမှာမဟုတ်ကြောင်းရုရှားနိုင်ငံခြားရေးဝန်ကြီးလက်ဗရော့ဖ်ကရုရှားအစိုးရရုပ်သံမေးမြန်းခန်းမှာပြောကြားခဲ့တာဖြစ်ပါတယ်။နှစ်ဖက်ကြားဖေဗရူလာကုန်ပိုင်းပထမအကြိမ်ဆွေးနွေးပွဲပြုလုပ်ချိန်ကစီးကိုရပ်ဆိုင်ထားဖို့အတွက်သမ္မတဗလာဒီမီယာပူတင်ကအမိန့်ပေးခဲ့တာဖြစ်ပေမဲ့အခုခါမှာတော့ရုရှားအစိုးရရဲ့အနေအထားကပြောင်းသွားပြီလို့လဲလက်ဗရော့ဖ်ကပြောပါတယ်